နှစ်သစ်ကူးနေဖြစ်တဲ့ဇန်နဝါရီလတရက်နေ့ကမြန်မာနိုင်ငံမှာအဓိကတိုင်းရင်းသားတွေထဲမှာပါဝင်တဲ့ကရင်တိုင်းရင်းသားတွေရဲ့နှစ်သစ်ကူးနေနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါကြောင့်မနေ့ကကရင်နှစ်သစ်ကူးပွဲတော်ကိုကရင်လူမျိုးစုလက်နက်ကိုင်အဖွဲ့၄ဖွဲ့ပေါင်းပြီးကရင်ပြည်နယ်မြောက်ဝတီခရိုင်မှာကျင်းပနိုင်ခဲ့ပါတယ်။ဒါဟာအကွဲကွဲပြားပြားဖြစ်နေတဲ့ကရင်လက်နက်ကိုင်အဖွဲ့တွေပထမဆုံးစုစည်းကျင်းပတဲ့ပွဲလည်းဖြစ်ပါတယ်။ဒီပွဲကိုမြန်မာငြိမ်းချမ်းရေးစင်တာကပြည်ထောင်စုဝန်ကြီးဦးအောင်မင်းလည်းတက်ရောက်ခဲ့ပြီးတိုင်းရင်းသားတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့တဲ့အကြောင်းနဲ့ပင်လုံထက်ပိုပြီးကြေပြန့်တဲ့ညီလာခံကြီးတခုမကြခင်ကျင်းပသွားမယ်လို့ပြောခဲ့တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOE သတင်းတောက်မတ်ရင်မာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားစည်းရုံးပါဝင်ကရင်လက်နက်ကင်တပ်ဖွဲ့တွေပူးပေါင်းကျင်းပတဲ့ကရင်နှစ်သက်ကူပွဲတော်နဲ့စည်ရေးပြအခမ်းအနားကိုကရင်တပ်ကရက်2953ခုနှစ်2014ခုနှစ်ဇန်နဝါရီလ1ရက်နေ့မှာမြဝတီခရိုင်ရွှေကုတ်ကိုမြိုင်မှာကျင်းပခဲ့တာပါ။ဒီပွဲဟာကရင်မျိုးသားတွေရဲ့စီးလုံးညီညွတ်မှုကိုပြသတဲ့ပထမဦးဆုံးပွဲဖြစ်တဲ့အကြောင်းကရင်မျိုးသားအစည်းအရုံးရဲ့ပြည်ထောင်ရေးနဲ့သာသနာရေးဌာနဗဟိုကော်မတီဝင်ဖရိုအားတူကပြောသွားပါတယ
်။ကျွန်တော်တို့ကွဲနေတဲ့အစိတ်မှဖြစ်နေတဲ့အကျိုးရဲ့လက်နက်ကင်တပ်ဖွဲ့တွေအဖွဲ့စည်းတဲ့အခုဒီနေ့ပြန်လာဖွဲ့စည်းလာပြန်ဦးတော့စုရုံးတဲ့အဲဒီဥစားဒါကြောင့်ပြည်ပမှာရောက်ရှိနေတဲ့ကျွန်တော်ကရင်မျိုးသားတွေအားလုံးကလည်းဒီကျွန်တော်ကရင်မျိုးသားရဲ့စီးလုံးညီညွတ်မှုမှာအလုံးပါဝင်လှုပ်ဆောင်ဖို့အထူးဖြင့်ကျွန်တော်အခုဟောပြည်တွင်းမှာလုပ်နေတဲ့ငြိမ်းချမ်း process ပေါ့ peace process မှာအလုံးကရင်လူထုတရားလုံးပါဝင်ဖို့အဲ့ဒါအရေးကြီးပါတယ်
။ဒီအခမ်းအနားကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ပြီးမကြခင်မှာပင်လုံညီလာခံတဲ့ကြေပြန့်တဲ့တိုင်းရင်းသားအဖွဲ့တွေအများအပြားပါဝင်နိုင်တဲ့ညီလာခံတစ်ခုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဝင်းကြီးဦးအောင်မင်းကပြောဆိုသွားပါတယ
်။အားလုံးသဘောတူညီရပြီဆိုရင်ကျော်ဖာမှာအစည်းအဝေးကြီးတစ်ခုလုပ်ပါမယ်။အစည်းအဝေးကြီးမှာကျော်လက်မှတ်ထိုးတာမပါသေးဘူး။ဘယ်နေ့မှလက်မှတ်ထိုးမယ်တနင်္ဂနွေတိုင်းတာနဲ့လက်မှတ်ထိုးမယ်ဆိုတာကိုအဲ့ဒီဖန်အစည်းအဝေးကနေကြေညာပါမယ်။အဲ့ဒီကြေညာပြီးတဲ့အခါနောက်တလားလောက်မှပြင်ဆင်ပြီးတော့တနင်္ဂနွေတိုင်းတာနဲ့ပြစ်ခတ်ရစေဟိုကျော်လက်မှတ်ကြီးထိုးပါမယ်။ဒါခင်ဗျားတို့ရင်တော့ပြောတဲ့ပင်လုံစာချုပ်ဆိုတာဒါပါပဲ။ကျွန်တော်ဒါလောက်တာပင်လုံနဲ့ပုံကြီးကြက်ပြန့်နေဆိုတာလေးပြောချင်တယ်။ရင်တော့ပင်လုံမှာတိုင်းရင်းသား၄မျိုးပဲပါ။အခုတိုင်းရင်းသားအားလုံးပါတာကိုကျွန်တော်လုပ်နေတာဖြစ်တယ်။ကျွန်တော်တို့အချိန်နည်းနည်းယူရပါတယ်။တိုင်းရင်းသားတွေများတာနဲ့အမျှတစ်ဖွဲ့ချင်းတစ်ဖွဲ့ချင်းကိုသဘောတူညီမှုရအောင်တော်တော်စူးစမ်းပြီးတော့လုပ်ရပါတယ်။ကျွန်တော်တို့ဒါအချိန်နည်းနည်းယူရပါမယ်။လုပ်ငန်းတွေကတောက်လျှောက်သွားနေပါတယ်။ဒီ process တွေအားလုံးကအောင်မြင်တဲ့ process တွေဖြစ်ပါတယ်။မအောင်မြင်တော့ရပ်သွားမှာပေါ့ဗျာ။အခုမရပ်ဖက်နဲ့ဆက်ပြီးသွားနေတယ်ဆိုတာဟာဒီ process ကြီးက still going ဖြစ်နေပါတယ်
။ KNU ကရင်မျိုးသားစည်းရုံးကနေခွဲထွက်သွားခဲ့တဲ့အဖွဲ့တွေဖြစ်တဲ့ Democracy ကရင်အကျိုးပြုတက်မတော် DKBA KNU KNLA ညီညာရေးကောင်စီကရင်နယ်ခြားဆောင်တက်တို့ဟာညီညာရေးနဲ့ညီညွတ်ရေးကိုပြတ်တာတဲ့အနေနဲ့ကရင်နှစ်သက်ကူနေနဲ့စည်ရေးပြပွဲတွေကိုအတူတူပူးပေါင်းလှုပ်ဆောင်ခဲ့ကြတာပါ။ KNU စစ်ဦးစီးချုပ်ဘုံမှုချုပ်ဂျော်နီကလည်းအခုလိုပြောသွားပါတယ်
။ဘလို့တပွဲတွေပါအခုခိုင်းမထားလို့မခော့လေတော်တခ
ါဒီနှစ်ကရင်နှစ်သက်ကူနေဟာထူးခြားတဲ့နှစ်သက်ဖြစ်တဲ့အကြောင်းအမျိုးမျိုးကြောင့်ခွဲခွာနေကြရတဲ့ညီအကိုတွေပြန်ဆောင်ကြရတယ်လို့ဒါဟာကောင်းတဲ့ရလက်ဖြစ်တယ်ဆိုပြီးပြောဆိုသွားတာပါ။ကရင်လူမျိုးတွေစုစည်းနိုင်မှစီယုံကြမှသာလိုချင်တဲ့အခွင့်အရေးတွေအတွက်ရှေ့ဆက်နိုင်ကြမှာဖြစ်တဲ့အကြောင်းနဲ့အပြစ်ခက်ရစေးလုပ်ခဲ့တာတစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့အကောင့်ထဲဘာမှမပေါ်လာသေးတဲ့အကြောင်းဒါပေမဲ့ကျေနပ်မှုတွေရှိတယ်လို့တော့ပြောသွားပါတယ်။ကျန်နေတဲ့ညီညာရေးကိစ္စတွေဆက်လက်ဆောင်ရွက်နိုင်ဖို့အတွက်ကရင်လူမျိုးတွေအတွက်ညီညွတ်မှုဟာအရေးကြီးပါတယ်ဆိုပြီးကရင်ဘာသာနဲ့ပြောဆိုသွားတာပါ။ဒီပွဲကိုပြည်ရင်းပြည်ပမှာရှိတဲ့ကရင်ပါတီတွေကရင်လူမျိုးတွေလက်နက်ကင်အဖွဲ့တွေပါဝင်ပြီးအင်အားသသောင်းကျော်တက်ရောက်ခဲ့ပါတယ်ရှင်။